Professor Steinbach, မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာဘယ်လိုစင်ကြော်မှုတွေရှိလာနိုင်လဲဆိုတဲ့ပတ်သက်ပြီးတော့ပမခါကိုကျွန်တော်မကြာခဏမေးမြန်းခဲ့မှုပါတယ်။ဒါပေမဲ့ဒီလိုဘာသာရေးအသွင်ဆောင်တဲ့လူအတိုင်းဝိုင်းတွေအကြဖြစ်ပေါ်တဲ့ပဋိပက္ခမျိုးကိုကျွန်တော်တခါမှမပြောခဲ့ရဘူးပါဘူး။ဆိုတော့ဒီလိုပဋိပက္ခတွေဖြစ်လာတာဟာမျှော်လင့်မထားဘဲရုပ်တရက်ပေါ်ပေါက်လာတယ်လို့များဆရာကြီးထင်ပါလားခင်ဗျာ
။ Well, there is a history of communal violence that goes back to Muslim Buddhist riots during the colonial period that the British investigated, and some of those riots in the colonial period were led by Buddhist monks.
ဒီလိုလူဖွဲ့စည်းလိုက်ဖြစ်တဲ့အကြမ်းဖက်မှုတွေဟာတမိုင်းမှာရှိခဲ့ပါတယ်။ကိုလိုနီခေတ်တုန်းကမွတ်စလင်ဗုဒ္ဓဘာသာပဋိပက္ခတွေရှိခဲ့ပါတယ်။ဗြိတိရှ်တို့စုံစမ်းစစ်ဆေးချက်အရတချို့ကိစ္စတွေမှာဗုဒ္ဓဘာသာဖုန်းတော်ကြီးတွေကဥဆောင်ခဲ့တယ်ဆိုတာတွေ့ရပါတယ်။ဆိုတော့ဒါမျိုးဟာတမိုင်းနဲ့ချီရှိလာခဲ့တာပါ။ထိုစဉ်တုန်းကတော့ဒီပြဿနာတွေဟာစီးပွားရေးအခြေအနေကြောင့်စတင်ခဲ့တာပါ။မွတ်စလင်အတိုင်းဝိုင်းဟာမြန်မာတွေတဲ့စီးပွားရေးရအခြေအနေပိုကောင်းနေတယ်လို့လည်းဆိုနိုင်ပါတယ်။ဒီနေ့ကိစ္စမှာတော့နောက်ထပ်ပြဿနာတစ်ခုရှိနေပါတယ်။အဲ့ဒါကတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လာပါတယ်။ဒီမိုကရေစီဆိုတာလူတွေကိုလွတ်လပ်စွာပြောဆိုခွင့်လှုပ်ဆောင်ခွင့်ပေးရပါတယ်။ဒီထက်ကတချို့ကိုအစိုးရကထိန်းချုပ်နိုင်ခြင်းမရှိဘဲဒီလိုအထီးကျုံးနေနဲ့ဆက်ဆက်နိုင်ပါတယ်။ဥပမာပြောရရင်အစိုးရဟောင်းရဲ့ထိန်းချုပ်ပိတ်ပင်မှုတွေကိုရှော့ပေါ်ပြီးပြဿနာစားဖြစ်နိုင်တဲ့ကိစ္စကိုဖော်ထုတ်တာတွေဆန္ဒပြတဲ့ကိစ္စတွေဒါတွေကိုခွင့်ပြုလာတော့ဒါတွေဟာဒီမိုကရေစီနဲ့ဆန့်ကျင်တဲ့ကိစ္စတွေဖြစ်လာစေပါတယ်။
ဆိုတော့မြန်မာပြည်သူတွေဟာဒီလိုထိန်းချုပ်မှုလျှော့ပေးတာနဲ့မတန်သေးဘူးဆိုတဲ့သဘောလားခင်ဗျာ
They certainly do deserve the relaxation but the problem is that there's a with relaxation with the ability to express yourself goes the responsibility
ထိုက်တန်ပါလေဘာကြောင့်မထိုက်တန်ရမှာလဲဒါပေမဲ့တခုရှိတာကလျှော့ပေါ့မှုဆိုတာဟာလွတ်လပ်စွာဖော်ထုတ်ခွင့်ရရှိတာဖြစ်တယ်လို့တာဝန်ယူမှုလည်းဖြစ်တယ်ဆိုတာပါပဲဒီကိစ္စနဲ့ပတ်သက်ပြီးပြောလို့ရှိတဲ့ဆိုရိုးတစ်ခုကတော့ခမရမှာလွတ်လပ်စွာပြောဆိုခွင့်ရှိပါတယ်ဒါပေမဲ့လူတွေပြစ်ကြက်နေတဲ့ပြဇာယုံနဲ့သွားပြီးတော့မိလောင်နေတဲ့မျိုးလိုတော့မဟုတ်ဘဲသွားမော်လိုက်ပါနဲ့လူတွေအလူရဲ့ထွက်ပြေးကြရင်တေကုံကြပါလိမ့်မယ်ဒါကြောင့်တာဝန်ယူမှုရှိဖို့ဆိုတာလိုအပ်လာပါတယ်တင်းစားတချို့ကဖော်ပြတဲ့လူတချို့ရဲ့ပြောစကားတွေဟာယုံရင်းစံခါဖြစ်စေနိုင်ခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်မြမလူအတိုင်းဝိုင်းမှာမွတ်စလင်တို့အပေါ်အမြင်ဆောင်နေတာကိုလည်းကံမကောင်းအကြောင်းမလားစွာတွေ့နေရပါတယ်လွန်ခဲ့တဲ့နှစ်ရာကျော်ကအဖြစ်မျိုးဖြစ်နေပါတယ်။ဒါတွေဟာဒီမိုကရေစီထွန်းကားရေးအတွက်တိတ်အန္တရာယ်များပါတယ်။ဒါကြောင့်အစိုးရအနေနဲ့ဒီကိစ္စမျိုးကိုထိထိရောက်ရောက်တံပြန်ဆောင်ရွက်သင့်ပါတယ်။ရေရှည်အနေနဲ့စာတင်ကြောင်းပညာရေးစနစ်စတာတွေကိုပြုပြင်သင့်ပါတယ်။ရေဒီယိုအနေနဲ့မွတ်စလင်တွေကိုအရက်ဖက်စစ်ဖက်တွေမှာထိုက်တန်တဲ့ယာဒူတာဝန်ပေးသင့်ပါတယ်။ကျွန်တော်သိသလောက်စစ်တပ်ယာဒူကြီးကြီးတွေမှာမွတ်စလင်တွေမရှိပါဘူး။အရက်ဖက်ယာဒူကြီးကြီးမှာလည်းမရှိကြပါဘူး။ဟုတ်အရသာအစိုးရခေတုံးကတော့ရှိခဲ့ပါတယ
်ဟုတ်ကဲ့ကျွန်တော်လည်းအဲဒီဟုတ်ခေတ်ကိုပြန်ပြီးမိကျင်တာအစင်းသင့်ပါပဲဟိုလွတ်လပ်ပြီးမြန်မာနိုင်ငံရဲ့လွတ်လပ်ရေးခေတ်ဥကာလမှာတော့တိုင်းပြည်မှာသဘောထားပုံမူကျပြန်ခဲ့တယ်လို့ဆိုရမလားပဲခင်ဗျာဘာသာပေါင်းစုံလူဖွဲ့စည်းပေါင်းစုံကိုဒါလွတ်လပ်လက်ပါဝင်ဆောင်ရွက်ခွင့်နိုင်ငံရေးတွေမှာလည်းပါဝင်ခဲ့တာတွေ့ရပါတယ်ခင်ဗျာ
But if you're talking about the union of Myanmar then you're talking about the ability of people to rise through merit in the society regardless
ဟုတ်ပါတယ်ပြည်ထောင်စုမြန်မာနိုင်ငံဆိုတဲ့သဘောကတိုင်းရင်းသားမခွဲဘာသာရေးမခွဲပဲလူမှုရေးရဘဝအခြေအနေတိုးတက်ခွင့်ရရှိစေရမှာဖြစ်ပါတယ်အခုလောလောဆယ်မှာအဲ့ဒီလိုမဖြစ်ပါဘူးလူမှုဘဝတိုးတက်ရေးလမ်းကြောင်းဟူသမျှကိုစစ်တပ်ကချုပ်ကင်လာခဲ့တာ1962ခုနှစ်ခရဲကဖြစ်ပါတယ်1948ခုနှစ်ကနေ62ခုနှစ်အထိဆိုရင်လူမျိုးဘာသာမရေးတိုးတက်ရေးအခွင့်အလမ်းတွေရှိခဲ့ပါတယ်အဲ့ဒီလိုမျိုးပြန်ဖွင့်ပေးသင့်ပါတယ်ဒါကိုအစောတလျင်လုပ်ရပါလိမ့်မယ
်ဒါကတော့အာဏာပိုင်တွေကအပေါ်ကနေပြီးတော့ဖိနှိပ်တဲ့သဘောပေါက်ခင်ဗျာဆိုတော့ပြည်သူလူထုကြားအရှင်ဆက်ဆံရေးကြတော့ခင်ဗျာခွဲခြားဆက်ဆံမှုတွေရှိနေတာကိုတွေ့ရပါလားခင်ဗျာ
certainly toward the Rohingya this is very clear there is a very strong prejudice
သိကြပါတယ် Rohingya တွေအပေါ်မှာခွဲခြားကြပါတယ်ဒါကရှင်းပါတယ်သူတို့ကိုအကြီးအကျယ်ခွဲခြားဆက်ဆံကြပါတယ်သူတို့ကိုမြန်မာလို့မသတ်မှတ်ကြပါဘူးဘင်္ဂါလီလိုတတ်မှတ်ကြပါတယ်အင်မတန်လီဘရယ်ဖြစ်တဲ့ကျွန်တော်ရဲ့ဗမာမိတ်ဆွေတွေတောင်မှရိုဟင်ဂျာတွေကိုခွဲခြားပြောဆိုကြပါတယ်ဒါကအဆိုးဆုံးကိစ္စပါကြံမြန်မာနိုင်ငံအနှံ့ကမွတ်စလင်တွေကြတော့သူတို့ဟာဂုံတွေတွေတချို့လဲငွေကြေးတတ်နိုင်ကြသူတွေဖြစ်ပါတယ်သူတို့ကိုကြတော့သူတို့ဟာမြန်မာအမျိုးသမီးတွေကိုမွတ်စလင်ဇတ်သွင်းဖို့ကြိုးစားနေကြတယ်လို့လွှဲမွှားစွာဆွဆွဲနေကြတယ်လို့ကျွန်တော်ထင်ပါတယ်သူတို့ဆွဆွဲချက်မှန်တယ်လို့ကျွန်တော်မထင်ပါဘူး
ဟုတ်ကဲ့ဒီလိုပြဿနာဟာမြန်မာတနိုင်ငံထဲမှာရှိရလို့ဆိုလို့ရမလားခင်ဗျာကျွန်တော်နိုင်ငံတွေဥရောပမှာလည်းပဲဒီလိုဘာသာရေးနဲ့ပတ်သက်တဲ့အဓိကရုံးတွေခွဲခြားဆက်ဆံမှုတွေရှိနေဆိုတာကြားနေရပါတယ
် You're right I mean you're absolutely right that there is this very strong prejudice occurs sometimes in the United States as well we've seen it in Europe
ပါမလေးခင်ဗျာပြောတာလုံးဝပါမလေးဒီလိုခွဲခြားမှုတွေအများကြီးရှိနေပါတယ်တချို့အမေရိကန်ပြည်ထောင်စုမှာလည်းရှိပါတယ်ဥရောပမှာပိုဆိုးပါတယ်ဘာကြောင့်လဲဆိုတော့အဲ့ဒီမှာအာဖရိကမြောက်ပိုင်းနဲ့အရှေ့အလယ်ပိုင်းကအလုသမားတွေသူတို့စီမှာအများအပြားဝင်လာကြပါတယ်လူမှုအဖွဲ့အစည်းတွေကမှစီးပွားရေးပြဿနာတွေပေါ်ပေါက်လာစေပါတယ်ဆိုတော့ဟုတ်ပါတယ်ဒီလိုပြင်းထန်တဲ့ခွဲခြားဆက်ဆံမှုတွေရှိနေပါတယ်ဒါတွေကိုရင်ဆိုင်ရမှာဖြစ်ပါတယ်ဒီနေရာမှာအစိုးရရဲ့အခန်းကဏ္ဍဟာတိတ်အရေးကြီးပါတယ်လူတွေကိုကြမ်းကြမ်းတမ်းတမ်းနှိပ်ကွပ်ဖို့မဟုတ်ပါဘူးလူတွေရဲ့သဘောထားအမြင်တွေကိုပြောင်းလဲပေးဖို့ပြောတာဖြစ်ပါတယ်ပြီးတော့အဓိကယုံနေပြန့်နှံ့မသွားရအောင်စစ်တပ်ကိုတုံးရပါလိမ့်မယ်ရတံဖွဲလောက်နဲ့မလုံလောက်ပါဘူးစစ်တပ်မှာကောအောက်ခြေအဆင့်ထိဒီတာဝန်တွေအတွက်လိုအပ်တဲ့လက်ကျင့်တင်နန်းပေးထားတာတွေကောရှိရလားဆိုတာကိုကျွန်တော်တန်တရားဖြစ်မိပါတယ်ဒီလိုလူစုလူဝေးနဲ့အထီးကျုံကင်တွယ်ထိမ့်သိမ့်ရေးအတွက်အောက်ခြေစစ်တပ်တွေကိုထိထိရောက်ရောက်တင်ပေးထားဖို့လဲသိအရေးကြီးပါတယ
်ဆိုတော့ဒီအကြံဖက်မှုတွေပြည်ပခါတွေဟာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဘလောက်ပြင်းပြင်းထန်ထန်ထိခိုက်စေရလို့ထင်ပါလဲခင်ဗျာ
So the problem is because if it spreads more to let's say Myanmar proper, I mean, the heartland of the country, that could upset the whole...
ဒီမြင့်ထန်တန်ထိခိုက်စေပါတယ်။ဒီပဋိပက္ခတွေဟာမြန်မာပြည်မှာအချက်ချာနေရာအထိပြန့်နှံ့သွားမယ်ဆိုရင်ပြုပြင်ပြောင်းလဲရေးဖြစ်စဉ်တစ်ခုလုံးကိုကမောက်ကမဖြစ်သွားစေနိုင်ပါတယ်။ဒါဟာတကယ့်ကိုပြင်းထန်တဲ့ကိစ္စပါ။ဒါကြောင့်ဒီလိုဖြစ်မသွားရအောင်အစိုးရအနေနဲ့လှုံ့ဆော်ရပါလိမ့်မယ်။ဒီကိစ္စတွေမှာတန်ဃာတွေမပါဝင်မပတ်သက်အောင်ကြက်မှတ်ပေးဖို့တန်ဃာမဟာနာယကဆရာတော်တွေကိုရှောက်ထားကြရပါလိမ့်မယ်ပြီးတော့ဒီပြည်ပခါတွေဟာမြန်မာနိုင်ငံအတွက်အကျိုးဆိုးရုပ်စေမဲ့ကိစ္စဖြစ်တယ်ဆိုတာလူထုနားလည်သဘောပေါက်လာအောင်အသိပညာပေးမှုတွေအစဉ်အဆက်ကိုလည်းလုပ်ရပါလိမ့်မယ
်ဟုတ်ပါတယ်ဆရာကြီးပြောသလိုပဲအခုမိချီလာဆိုတာမြန်မာပြည်အလဲပိုင်းအချက်ချနေရလို့ဆိုရင်မှားမယ်မဟုတ်ပါဘူးဒါပေမဲ့ဒီမိချီလာလိုနေရာမျိုးမှာကြတော့ဗုဒ္ဓဘာသာဝင်အတိုင်းဝင်နဲ့မွတ်စလင်အတိုင်းဝင်တို့ဟာနှစ်ပေါင်းများစွာအတူဆင်တွဲပြီးတော့နေလာကြတယ်လို့လည်းတွေးရပါတယ်အဲ့လိုလည်းပြောကြပါတယ်ဆိုတော့အခုဖြစ်လာတဲ့ကိစ္စမှာကြတော့ဒီဘေးပတ်ဝန်းကျင်ကမလိုလားတဲ့အမှောက်ပျော်ကားတွေသွေးထိုးလုံးဆောင်မှုတို့ရောင်ဖြစ်တယ်လို့လည်းပြောဆိုနေကြပါတယ်ဘယ်လိုသုံးသပ်မိပါလဲတော
့ Well there's always these conspiratorial theories of course I don't know from sitting in Washington how much that is true
ဒီလိုတမင်ကြံစည်မှုတွေရှိတယ်ဆိုတဲ့ယူဆချက် conspiratorial theory တွေကအများအားရှိနေတတ်ပါတယ်တကယ်လက်တွေ့မှာဟုတ်တယ်မဟုတ်ဘူးဆိုတာတော့ဝါရှင်တန်မှာရှိနေတဲ့ကျွန်တော်အနေနဲ့တတ်အပ်မသိပါဘူးဒါပေမဲ့ဒီလိုသွေးထိုးလုံးဆော်မှုမျိုးမဖြစ်ရအောင်လဲသတိထားကြရမှာပါဒီကိစ္စမှာကျွန်တော်ကတော့ဒေတာရင်းလူအဖွဲ့စည်းတွေကြားမှာကိုပဋိပက္ခစတင်နိုင်တဲ့ပြဿနာတွေမလိုမုန်းနှိမ့်မှုတွေရှိနေတယ်လို့ထင်ပါတယ်ဒါကြောင့်အစိုးရဟာလူအဖွဲ့စည်းခေါင်းဆောင်တွေကိုခေါ်ပြီးတော့သူတို့ချင်းချင်းထိန်းကြဖို့ပြောကြရပါလိမ့်မယ်ဒါမှမဟုတ်ရင်တော့တိုင်းပြည်အတွက်အန္တရာယ်ပဲဆိုတာနားလည်အောင်ပြောရပါလိမ့်မယ်
So ဒီကိစ္စမှာအစိုးရရဲ့ကင်တွယ်နေပုံနဲ့ပတ်သက်လို့ဘယ်လိုသဘောရပါလဲ။ဒါနိုင်ငံတကာကလက်ခံနိုင်တဲ့ကင်တွယ်မှုမျိုးလို့ယူဆပါသလားခင်ဗျာ
။ Well, I mean any government is going to be criticized the way it handles riots and looting and pillaging and things of that.
အထူးကြောင့်နေလူရဲမှုတွေဖြစ်လာရင်ဘယ်အစိုးရတွေရဲ့ကင်တွယ်မှုကိုမဆိုနိုင်ငံတကာကဝေဖန်ကြမှာကြီးပါပဲ။အစိုးရတွေအနေနဲ့ကောင်းကောင်းမွန်မွန်ကင်တွယ်နိုင်တဲ့အနေအထားမှာမရှိကြပါဘူးဆိုတော့မြန်မာအစိုးရလည်းဝေဖန်ခံရမှာပါပဲဒါပေမဲ့အခုကိစ္စမှာကျွန်တော်ကြားသလောက်ပြောရရင်တော့ရဲကဘာမှမလုပ်ဘူးရဲကဘာမှမလုပ်ဘူးစစ်တပ်ဝင်လာတော့အခြေအနေတက်တာလာတယ်လို့သိရပါတယ်ဒါမျိုးကို6ပြစ်ကင်းတဲလဲစင်ဖြစ်အောင်ဘယ်အစိုးရမှတော့ကင်တွယ်နိုင်မှာမဟုတ်ပါဘူးကျွန်တော်သဘောကတော့ဒီပြဿနာဘလောက်အကဲဆတ်တယ်တမိုင်းနဲ့ချီအမြင့်တွေ့လာတဲ့ပြဿနာဆိုတာကိုနိုင်ငံတကာကနားလည်သဘောပေါက်ကြစေချင်ပါတယ်ဒါကြောင့်ဒီမိုကရေစီဖော်ဆောင်ရေးအတွက်တစင်ပြစ်တစင်အကူအညီပေးကြဖို့နဲ့တစ်ချိန်တည်းမှာပဲပြည်သူအလုံးလုံခြုံမှုရှိအောင်ဆောင်ရွက်ဖို့ပံ့ပိုးကြစေချင်ပါတယ
်အာကျွန်တော်တခုမေးကြချင်ပါသေးခင်ဗျာဟိုဘုဒ္ဓနေဝင်လက်ထက်တုန်းကဆိုပါဘူးအဲ့ဒီနှစ်တွေမှာဒီလိုပြဿနာမျိုးလုံးဝမရှိခဲ့ပါဘူးဒါကတော့နှစ်ဖက်စလုံးကိုမရှားနိုင်အောင်ဖိနှိပ်ထားတယ်ဆိုတာတော့သိကြပါတယ်ဒါပေမဲ့တည်ငြိမ်မှုကြတော့အဲ့ဒီခေတ်ကပိုပြီးသာတယ်လို့
Well, that's not a model for anything, I would say. Yes, it is true that if you look around the world...
ဒါပေမဲ့အဲ့ဒီပုံစံမျိုးဟာဘယ်အတွက်မှနမူနာယူသင့်တဲ့ပုံစံမဟုတ်ဘူးလို့ပဲကျွန်တော်ပြောရပါလိမ့်မယ်။မှန်ပါတယ်။က ကဘာပေါ်မှာ ဘယ် နိုင်ငံမှာဆို အာဏာရှင် စနစ်က ယုံထွက် ပွင့်လင်းလာပြီ ဆိုရင် အသေးစား အဓိကယုံနေ ရာဇဝတ်မှု ထူပြောလာတာတွေကို ပိုတွေ့လာရတာ မကြာခဏပါပဲ မြန်မာ တနိုင်ငံထဲမှာတော့ မြန်မာ တနိုင်ငံထဲမှာ ဖြစ်တာမဟုတ်ပါဘူး ဒါတွေကို ကင်တွယ် ဖြေရှင်းရမှာပါပဲ
နောက်ဆုံးမေးရတဲ့ မိကုံကတော့ အခု မြန်မာ နိုင်ငံမှာ ဖြစ်နေတဲ့ ဒီလို ပဋိပက္ခတွေ အဓိကယုံတွေဟာ ဘယ် ပုံပန်နည်းနဲ့ အဆုံးသတ်ပြည်လည်သွားမယ်လို့ ယူဆပါလဲခင်ဗျာ
It will be a slow process First of all, you've got to prevent any outbreaks. That is critical. Because one outbreak will bring more outbreaks.
Daha nene kwe kwe twa ya me phit sin tia ba. Prathama anine ga raw adikiyou ma phit paw aw thain thain tha ya me. Daha tait yee ji ba de. Takhu phit yin ta niya ma phit yin naw that ku set phit paw mu de shi la ba me. Ajan phet mu tan niya ga song naw ma mho paw. Tu bet ka sa ra, nga bet ka sa ra ne apyan lan tong pyan let sa chin ni ja lo song ma mho paw. Da jaw စမဖြစ်အောင်ထိန်းထားရပါလိမ့်မယ်ပြီးတော့ပညာပေးမှုလူမှုရေးတန်းတူတိုးတက်ခွင့်မခွဲမခြားဆက်ဆံမှုပြန်လည်တည်ဆောက်မှုစတာတွေကိုအစဉ်အပြည့်ဆောင်ရွက်သွားရမှာဖြစ်ပါတယ်